ဆက်ယုံနေမှာကိုဗစ်အတည်ပြုလိုနာတွေရှိလာလို့ဆက်ယုံနေပြန်ပရေးဆွေးနွေးကြရမှာအဖြစ်မထွက်သေးပဲတေချာပြန်ဆွေးနွေးပြီးမှပိတ်တဲ့မပိတ်တဲ့ဆုံးဖြတ်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီအကြောင်းကျွန်တော်ဇော်ထက်ဆက်ပြောပြပါမယ်။စမှုဆောင်တည်တည်ကစက်ရုံလုံသား60ကျော်ကိုဗစ်အတည်ပြုလူနာစည်ရင်းတဲ့ပါလာရဲ့အတွက်စမှုဆောင်စက်ရုံတွေယာယီပြန်ပိတ်ပေးဖို့အစိုးရအလို့ရှင်နဲ့အလို့သမားတမကဒီနေ့တွေ့ဆုံပွဲမှာအလို့သမားကိုယ်စားလှယ်တွေကတောင်းဆိုလိုက်တာပါအစိုးရဘက်ကဒါကိုဆွေးနွေးနေစေလို့တုံ့ပြန်ခဲ့ပေမဲ့ဒီတုံ့ပြန်မှုအပေါ်မှာအားမရကြောင်းမြန်မာနိုင်ငံစမှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားတမကများအဖွဲ့ချုပ် MICS ပြောခွင့်ရဦးတက်နေအောင်က VOA ကိုပြောပါတယ်
ဆိုင်အောင်လို့ယုံပြီးသိထားပြီးဘုကိစ္စနဲ့တွေ့တယ်လို့ကတော့ရှင်းရှင်းနေတဲ့အချိန်လို့ပြောတဲ့အခါကျတော့ဒါလေးကတော့နည်းနည်းလေးအားမရကြတဲ့အဖြစ်သွားတာပေါ့နော်ကျွန်တော်တို့ကဒီချက်ချင်းကလို့မတုံ့ပြန်လဲဆိုလို့ရှိရင်ဟိုအစိုးရမှကမူဝါဒပေးမထားသေးလို့လို့ပဲကျွန်တော်တို့ဒီလိုပဲအကြံဉာဏ်ပြောလို့ရတာပေါ့နော်ဟိုနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးတော့လည်းဟိုအများကြီးသူတို့စဉ်းစားနေရတယ်လို့ပြောပါတယ်
အလို့ရှင်တွေဘက်ကတော့အလို့ယုံတွေမပိတ်ချင်သေးဘူးလို့ဒီကနေ့သုံးမွေးဆိုင်တွေ့ဆုံပွဲမှာပြောခဲ့တာပါစယုံလုံးယုံဒီပိတ်မထားခြင်းမှုဆိုရင်လေကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ကာယောဂါကာဝေးလမ်းညွှန်ချက်တွေကိုလိုက်နာပေးဖို့အလုံသမားကုဇလဲတွေကတောင်းဆိုခဲ့ပါတယ်။ကျမကြီးနဲ့နိုင်ငံစည်းပွားရေးအလုံသမားတွေရဲ့စောင်းနေရေးဒီစိန်ခေါ်မှုတွေကြမှာအစိုးရရဲ့အခက်ခဲကိုနားလည်တယ်လို့အလုံသမားသမဂ္ဂတွေကပြောပါတယ်။အစိုးရကတော့ဒီအခြေအနေပေါ်မူတည်ပြီးသူတို့ဆုံးဖြတ်ရလိမ့်မယ်လို့ဒီနေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ် CDUM ပြောခွင့်ရဒေါ်ဖြိုးဆန္ဒစိုးကပြောပါတယ်
။ပြောင်းလို့ငွေကြီးရဲ့ကိုကျမတို့တရင်ချက်လက်ပေးဖို့ကြေညာတော့ဆက်အောင်မှလုံသားစုစုပေါင်း62တဦးရှိသွားပြီးရောဂါပိုးရှိတဲ့သူပေါ့နော်။ပိုင်းလေးဝင်ထားတဲ့သူကတော့400ကျော်ပေါ့။ဘာကြံတော့အဖြစ်တော့မြင့်တက်လာဝင်ရရှိတယ်။အဖွဲ့ချုပ်3ကျော်ကတော့ယာယီခဏပိတ်ထားပေးဖို့တင်ပြတယ်။အလို့ရှင်ဘက်ကပိတ်ချင်တော့ပိတ်တဲ့ကာလတော့လောကမပေးနိုင်ဘူးဆိုတာပြပြရဲအစိုးရချက်ကကျတော့အဲကျမ်းမကြီးနဲ့စီးပွားရေးနဲ့ဈာထဲမှာသူတို့ချိန်ချိန်ပေါ်မူတည်ပြီးဆုံးခဲ့ရမယ်လို့ဒီတိုင်းပဲသဘောထားချက်ပါတယ
်ဒီသုံးမွေးဆိုင်တွေ့ဆုံပွဲမှာညှိနှိုင်းတာတွေမပြီးပြတ်သေးရဲ့လှုပ်ရှင်လှုပ်သမားအငင်းပွားမှုအ ਨੇ ဆုံးဒုက္ခလာစာကိုဗစ်ကာကွယ်မှုရှိမရှိစက်ရုံတွေကိုရှောင်တခင်ဝင်စစ်ဖို့အလုပ်သမားဥပဒေဌာနနဲ့ခုံသမားကြီးကောင်စီမပြေလည်မှုဒီကိစ္စတွေကိုလည်း MICS, CDUM နဲ့ AFFM အလုပ်သမားသမဂ္ဂသုံးဘွဲကဒီနေ့တင်ပြကြပါတယ်။အသွားအလာကန့်သတ်ခံထားရတဲ့အလုပ်သမားတွေရဲ့စောင်းနေရေးကိုလူမှုဖူလုံကြီးလောခလာစာရဲ့60ရာခိုင်နှုန်းထုတ်ပေးသလိုတရက်ကို9000ကျပ်နှုန်းသတ်မှတ်ပြီးအစိုးရဘက်ကစီစဉ်ပေးရလို့ဆိုပါတယ်။ပြီးတော့သူတို့အလုပ်ပြောင်းဝင်ရင်ဥပဒေအရအလုပ်ရှင်ကငင်းပယ်ဝင်မရှိဘူးလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကဒီနေ့သုံးမွေးဆိုင်ဆွေးနွေးပွဲမှာပြောခဲ့ရလို့ဆိုပါတယ်။တနိုင်ငံလုံးကစက်ရုံတွေကိုအပီလာတုန်းကပိတ်ထားခဲ့ပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ကာယောဂါကာဝေးအစီအမံတွေလုပ်ထားတဲ့စက်ရုံတွေကိုမေလကစလို့တဖြည်းဖြည်းပြန်ဖွင့်ပေးခဲ့ပါတယ်။စက်တင်ဘာ17ရက်နေ့လယ်ပိုင်းစရင်အရပြည်တွင်းမှာကိုဗစ်အတည်ပြုလူနာ2300နီးပါးရှိလာပြီးသိဆုံးသူက14ယောက်ရှိလာခြင်းစက်ရုံတွေကိုပြန်ပိတ်ဖို့ပြန်စဉ်းစားလာကြတာပါအလုံးလက်မဲ့အကျိုးခံစားဝင်ကောက်ခံခြင်းမရှိပေမဲ့တကယ်တမ်းစက်ရုံတွေပိတ်ရပြီဆိုရင်အလုံးသမားတွေကိုရံမုံငွေခေါင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့အလုံးသမားတွေကမျှော်လင့်နေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရံကုန်ကနေပြပို့ထားတာပါ